လစ်ဗျားနိုင်ငံမှာလွန်ခဲ့တဲ့၈လလောက်ခရဲကပျောက်ဆုံးနေတဲ့ပုဂ္ဂလိကရုပ်မြင်သံကြားသတင်းဌာနကတီဗီသတင်းတောက်၅ဦးကိုစစ်သွေးကြော်တွေကတပ်ပစ်လိုက်တယ်လို့လစ်ဗျားအရာရှိတွေကပြောပါတယ်။လက်ဝင်းကိုလီးဖြတ်တပ်ဖြတ်ခံထားရတဲ့လက်ဝင်းကိုလီးဖြတ်တပ်ခံထားရတဲ့အဲ့ဒီသတင်းတောက်တွေရဲ့အလောင်းတွေကိုတမ်းပြီးအရှေ့ပိုင်းဗေဒာမြို့အနီးမှာတင်းနယ်လာနေကတွေ့ခဲ့တာဖြစ်ပါတယ်။လစ်ဗျားနိုင်ငံအခြေစိုက်ဘာခါရုပ်မြင်သံကြားဌာနမှာအလုပ်လုပ်နေကြတဲ့အဲ့ဒီသတင်းတောက်တွေဟာမနေ့ဩဂုတ်လအတွင်းနိုင်ငံတကာကအသိအမှတ်ပြုထားတဲ့လစ်ဗျားလွတ်တော်တူဘရုခ်မြို့မှာဖွင့်လှစ်တဲ့အကြောင်းသတင်းသွားယူတဲ့အချိန်ပြန်ပြီးဆွဲခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုဘယ်သူတတ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုလာသူမရှိသေးပါဘူး။ဒါပေမဲ့လစ်ဗျားအရာရှိတွေနဲ့ IFJ နိုင်ငံတကာသတင်းတောင်များအဖွဲ့တို့ကတော့သူတို့ကို IS Islamic စစ်သွေးကြွတွေကတပ်ဖြတ်လိုက်တာလို့အပြစ်ဖို့ထားပါတယ်။ ISIS အဖွဲ့ကလူတွေကို၆လမ်းပို့ရည်ရွယ်ပြီးသတင်းတောက်တွေကိုအခုလိုတပ်ဖြတ်လိုက်တဲ့အတွက်အထူးတုံ့လုပ်မိကြောင်းဒါပေမဲ့သူတို့အနေနဲ့ဝမ်းနဲ့ကြေကွဲပြီးဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုအရေးယူတာကိုစောင့်ကြည့်ရမှာဖြစ်ကြောင်း IFJ အဖွဲ့ဥက္ကဋ္ဌဂျင်ဘူမဲဟာကတင်းနယ်လာနေမှာပြောပါတယ်။လီဗျားနိုင်ငံမြို့တော်ထရီပိုလီကိုအစ္စလာမစ်စစ်သွေးကြွတွေမနေ့ကတင်းပက်လိုက်ပြီးတဲ့နောက်ပိုင်းလီဗျားအစိုးရနဲ့လွတ်တော်ကိုတိုဘရုခ်မြို့မှာပြောင်းရွှေ့တည်ထောင်ခဲ့တာဖြစ်ပါတယ်။